ရခိုင်ပြည်နယ်မောင်နှောဒေသမှာနေကြားသောရဲစခန်းတွေကိုတိုက်ခိုက်ခံရပြီးနောက်လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်စင်ရေးအတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ကုလသမဂ္ဂတာဝန်ရှိသူတူကပြောကြားလိုက်တဲ့အပေါ်တရားဝင်ကန့်ကွက်သွားမယ်လို့မြန်မာအစိုးရကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံယုံခွဲအရာရှိရဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘူးလို့လည်းမြန်မာသမ္မတယုံကပြောဆိုလိုက်တာပါ။အခြေဆုံးကတော့VOA သတင်းတော့မမ်မီခါကတင်ပြมาဖြစ်ပါတယ
်ရခိုင်ပြည်နယ်မောင်နှောဒေသမှာအောက်တိုဘာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပဋိပက္ခတွေနောက်ပိုင်းစစ်စင်ရေးတွေလှုပ်ဆောင်နေတဲ့မြမစစ်တပ်ဟာလူခွင့်ရေးချိုးဖောက်မှုတွေကျွလွန်နေတယ်လို့မြန်မာနိုင်ငံရဲ့အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်တက်ကနက်မြို့မှာအခြေစိုက်ထားတဲ့ UNHCR ရုံးအကြီးအကဲဂျွန်မက်ကက်စစ်ကဆွဆွဲပြောဆိုလိုက်တာဖြစ်ပါတယ်နေအိမ်တွေကိုမီးရှို့တာလူတက်တာအမျိုးသမီးတွေကိုအတ္တမပြုကျင့်တာတွေလို့လူအခွင့်အရေးချိုးပေါက်မှုတွေကိုကျူးလွန်နေတယ်လို့ AFP သတင်းဌာနကိုပြောကြားခဲ့တာပါမြန်မာသမ္မတယုံပြောရေးဆိုခွင့်ပုဂ္ဂိုလ်ဦးဇော်ထေကတော့ UNHCR အရာရှိတဦးအနေနဲ့ပြင်းထန်တဲ့ဆွဆွဲပြောဆိုမှုအတွက်တာဝန်ယူဖြေရှင်းသွားရလိမ့်မယ်လို့ပြောဆိုလိုက်ပါတယ်ဆွဆွဲချက်နဲ့ပတ်သက်လို့လည်းတရားဝင်ကန့်ကွက်သွားမယ်လို့ပြောဆိုခဲ့တာပါ
အခြေအနေမရှိတဲ့ဆွဆွဲပြောကြားချက်တွေတော့ကျိုးမတင်ဘူးအဲ့လိုမျိုးဆွဆွဲပြောကြားမှုမတင်ဘူးအဓိကကတော့ကုလသမဂ္ဂဖြစ်တဲ့အတွက်ကုလသမဂ္ဂရဲ့ခိုင်လုံတဲ့အထောက်အထားတွေအချက်အလက်တွေယုံကြည်စိတ်ချရတဲ့အရင်းမြစ်တွေကိုအခြေခံပြီးပြောကြားတယ်။ဒီလိုမျိုးလွတ်လပ်စွာပြောကြားခြင်းနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့ဘယ်လိုမှကြီးနေနိုင်တာမဟုတ်ဘူး။ဒီလိုမျိုးမျှော်လင့်ပြီးတော့ပြောကြားချက်တွေအတွက်လည်းသူ့မှာတာဝန်ရှိတယ်။သူဖြေရှင်းရပါလိမ့်မယ်။ကျွန်တော်တို့အစိုးရအနေနဲ့ဒီမှာရှိတဲ့ UNC ရောက်လဲကျွန်တော်တို့ပြောမယ်။နောက်ကုလသမဂ္ဂမှာရှိတဲ့ကျွန်တော်မြန်မာနိုင်ငံဆိုင်ရာတာဝန်ကြီးကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အနေနဲ့ UNHCR High Commissioner မာမင်းကြီးကိုတွေ့ပြီးတော့လည်းပြောပါမယ်။ဒီလိုမျိုး UNHCR ဝန်ထမ်းတယောက်အနေနဲ့လက်လွတ်စွာပဲမပြောသင့်တဲ့ပြောတဲ့ဟာတွေလိုက်နိုင်ရမယ့်သူ့ရဲ့ကျင့်ဝတ်ကိုတော့ conduct နောက်သူ့ရဲ့ကျိုးရေးဆိုခွင့်သူ့ရဲ့ profession ပေါ့အဲ့ဒါတွေနဲ့မညီညွတ်ပဲဖြစ်နေရတဲ့ပတ်သက်ပြီးတော့တို့ကအရေးယူဆောင်ရွက်ပေးဖို့လိုပါလိမ့်မယ
်။မောင်နှောဒေတာကပြည်ပခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူယာနေချီရှိနေတယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲ UNHCR အရာရှိရဲ့ဝေဖန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ UNHCR ရုံပြောခွင့်ရသူ Vivian Tan ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုထပ်မံရောက်ရှိလာသူတွေရဲ့ပြောဆိုချက်တွေအပါအဝင်လူအခွင့်အရေးချိုးဖောက်ခံရတဲ့သတင်းတွေဟာစိုးရိမ်စရာအခြေအနေတွေမှာရှိနေတယ်လို့ပြောဆိုခဲ့ကြောင်း AFP သတင်းကဖော်ပြထားခဲ့ပါတယ်။မောင်နှောဒေတာကအခြေအနေတွေပေါ်မကျေနပ်တဲ့အတွက်အရှေ့တောင်အာရှနိုင်ငံအချို့မှာလည်းကန့်ကွက်မှုတွေပေါ်ပေါက်နေပါတယ်။မွတ်စလင်အများစုရှိရာမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့အပြင်ထိုင်းနိုင်ငံမှာရှိနေတဲ့မြန်မာတန်ယုံတွေအနီးမှာဆန္ဒပြပွဲတွေပေါ်ပေါက်လျက်ရှိပါတယ်။မြန်မာအစိုးရတာဝန်ရှိသူတွေကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေမှာဥပဒေနဲ့အညီဆောင်ရွက်နေကြောင်းတုံ့ပြန်ပြောဆိုထားပါတယ်။